ခဲ့တဲ့ဇွန်လ10ရက်နေ့ကပြည်ခိုင်ပြိုးပါတီကလွတ်တော်ကိုယ်စားလှယ်ဦးသိန်းစောတင်ခဲ့တဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးမူကြမ်းကိုဇွန်လ23ရက်နေ့24 25ရက်နေ့တွေမှာကိုယ်စားလှယ်ကြီးတွေကဆွေးနွေးအပြီးမဲခွဲခဲ့ရမှာပုံမှန်59ဂါကြီးကလွဲပြီးမပြင်းဘူးဆိုတဲ့ဘက်ကအနိုင်ရရှိသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကတော့ကန့်ကွက်ခဲ့တဲ့သူတွေကိုပြုပြင်ပြောင်းလဲရေးမလိုလားသူတွေလို့ပြောဆိုလိုက်ပါတယ
်ဒီအောင်မထောက်ခံတဲ့ကိုယ်စားလှယ်များဟာအပြောင်းလဲကိုမလိုလားတာဒီပုံမှန်တစ်ခုချင်းကိုမပြင်ဆင်တာတဲ့ဘာဖြစ်လို့လဲဆိုတော့ပြင်ဆင်ထားတာတွေကလည်းလုံလောက်ထောင်မဟုတ်ဘူး95ရာဂုံညုံကနေပြီးတော့80ရာဂိုင်းနှုံးအောက်မကြတော့ဆိုတာလေဘာမှထူကြတာလည်းမဟုတ်ဘူးပြင်းမနဲ့တမက်ကို59ဆာလုံးကနေဖယ်လိုက်တာလေဘာမှတိတ်ပြီးတော့ထိထိရောက်ရောက်ပြုပြင်ပြောင်းလဲတာလည်းမဟုတ်ပါဘူးအဲ့တော့ဒီလောက်ဒီလိုမထိရောက်တဲ့အထာတွေကိုတောင်မှမပြင်ကျင်ဘူးဆိုလို့ရှိရင်တော့ပြုပြင်ပြောင်းလဲရောမလိုလားဘူးလို့ပဲအဲ့လိုပဲသတ်မှတ်ရမှာ
ဇွန်လ25ရက်နေ့ညနေပိုင်းသတင်းစာချင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ပြောခဲ့တာပါဒီနေရာမှာမူကြမ်းကိုကန့်ကွက်ခဲ့သူတွေထဲမှာ25ရာဂိုင်းနှုန်းသောတပ်မတော်သားကိုယ်စားလှယ်166ဦးတင်မကအရက်ဖက်ပါတီကကိုယ်စားလှယ်တွေပါပါဝင်နေတာထင်ရှားပါတယ်စိတ်ဝင်စားစရာကောင်းတာကဒေါ်အောင်ဆန်းစုကြည်သမရဖြစ်ခွင့်နဲ့ပတ်သက်တဲ့59ဆလုံးကိုပြင်ဆင်ရမှာ NLD အမတ်တွေကိုယ်တိုင်အပေါ်ယံပြင်ဆင်မှုကိုသဘောမတူလို့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ဒီလိုဖြစ်ရတာကကိုယ်စားလှယ်များကိုယ်တိုင်မရှင်းလင်းကြတဲ့ချက်တွေကြောင့်ဖြစ်ပါတယ်အခုမဲခွဲတာဟာပုံမှန်436ကာကြီးပြင်ဆင်ရေး59ဆာလုံးပြင်ဆင်ရေးစသဖြင့်ကုစလဲတွေဆွေးနွေးညှင်းကုန်ကြတဲ့အပေါ်မှာမဲခွဲခဲ့တာမဟုတ်ပဲဇွန်လ10ရက်နေ့ကဦးသိန်းစောတင်ခဲ့တဲ့ဥပဒေကြမ်းပေါ်မှာမဲခွဲခဲ့တာကြောင့်ဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ကိုယ်တိုင်မဲမခွဲခင်လွတ်တော်နားချိန်မှာမူကြမ်းမှာတင်ထားတဲ့ပြင်ပုံပြင်နည်းကိုသဘောမတူဘူးလို့ပြောခဲ့တာပါဒါကြောင့်NLD ကိုယ်စားလှယ်တွေရဲ့ကန့်ကွက်မဲတွေပါသွားနိုင်တာဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီနေရာမှာဦးသိန်းစောဇွန်လ10ရက်နေ့ကတင်သွင်းတဲ့မူကြမ်းဆိုတာကိုပြန်ပြီးကြည့်လိုက်မယ်ဆိုရင် NLD ပါတီကိုယ်စားလှယ်38ဦးအပါအဝင်ပြည်ခိုင်ဖြူတစညနဲ့တခြားနိုင်ငံရေးပါတီကကိုယ်စားလှယ်စုစုပေါင်း289ဦးလက်မှတ်ရေးထိုးပြီးတင်ခဲ့တာပါ။ဒါပေမဲ့ကိုယ်စားလှယ်တွေဒီမူကြမ်းကိုမဖတ်ရသေးပဲဖွဲ့စည်းပုံကိုပြင်မယ်ဆိုတာနဲ့အတင်လက်မှတ်ရေးထိုးပေးလိုက်ကြတာဖြစ်ပါတယ်ခုလိုလွတ်တော်မှာဘယ်သူမှမဖတ်ရသေးတဲ့ဥရေမူကြမ်းကိုတင်ပြီးအတီးပြုတ်လိုက်တာဟာအစင်လာလည်းမရှိဘူးလို့ဆိုပါတယ်ဒါကြောင့် NLD ပါတီနဲ့ဒေါ်အောင်ဆန်းစုကြည်အလှစားခံလိုက်ရပြီလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်တကယ်ကဖွဲ့စည်းပုံကိုပြင်ဖို့ကော်မတီအဆင့်ဆင့်ဖွဲ့စည်းခဲ့ပြီးတင်ပြချိန်ကလေးကပြည်ခိုင်ဖြိုးပါတီကမပြင်းစေချင်တာတွေကိုပြောထားပြီးဖြစ်ပါတယ်အဲ့ဒီအထက်မှာပုံမှန်436တို့59ဆလုံးတို့ပါဝင်နေတာကို NLD ပါတီသတိလွတ်သွားပုံရတယ်လို့ဆိုပါတယ်ဒီအကြောင်းတွေကိုဆောင်းပါးရေးသားခဲ့သူစီသူအောင်မြင့်ကအခုလိုပြောပါတယ
်တော်တယ်မှာအဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းကိုတင်မယ်လဲလို့ရောအဲ့ဒီဥပဒေကြမ်းကိုမြင်တော့မမြင်ဘဲနဲ့တို့တွေကလက်မှတ်ထိုးပေးလိုက်ကြတာဘာပါမှလည်းမသိဘူးတော်တယ်ရောက်သွားတဲ့ခါကျတော့မှဦးသိန်းစောတင်တဲ့ဟာကရက်နေဖဲလောက်မှသူတို့ကိုဖြန့်ဝေပြီးတယ်အဲ့ဒါတွေကလက်မှတ်ထိုးပြီးတင်ထားပြီးသားဖြစ်သွားပြီအဲ့ဒါမှဘာပါလဲဆိုတော့အခုလောလောဆယ်အဲ့လွတ်တော်တွေမှာဆွေးနွေးပြီးသွားတဲ့အချက်6ချက်ပါတဲ့အဲ့ဒီပြင်ဆင်ချက်ဖြစ်နေတယ်ဒါအပိုင်းကောင်ကိုပြောတာပေါ့နော်အဲ့တော့အဲ့ဒီအချက်6ချက်ထဲမှာကြီးလိုက်တဲ့အခါကျတော့ NLD ကပြင်ကျင်တာပြည်သူလူထုကပြင်ကျင်တာတိုင်းသားတွေပြင်ကျင်တဲ့အချက်တွေကအမှမမေ့ရမပါဘူးဟိုနည်းနည်းပါးပါးလေးအန်ဆောင်ပါဆောင်လုပ်ထားတာပဲပါတယ်အဒီနီးနဲ့ဒါ NLD ကတုံဆန်းစုကြည်တို့ကဟိုအလှပြခံလိုက်ရတာပေါ့ဖွဲ့စည်းပုံပြင်တဲ့စီမှာပါမလို့လို့ပါမလို့လို့နဲ့နောက်ဆုံးတော့သူတို့လိုချင်တဲ့ဟာတွေပဲသူတို့တင်လိုက်တယ်ဆိုတဲ့သဘောပေါ့
ဒါပြင်6ပွင့်ဆိုင်ဆွေးနွေးပွဲဖြစ်လာတာကစပြီးဒေါ်ဆန်းစုကြည်ကိုတဦးတယောက်ကသွေးဆောင်ပြောဆိုခဲ့တာမျိုးလည်းရှိနိုင်တယ်လို့စီသူအောင်မြင့်ကပြောပါတယ
်ကြည့်ရတာအဲဒေါ်ဆန်းစုကြည်ကိုသူတို့ပြောပုံရတယ်ဒီတိုင်းပဲသာတင်လိုက်ရင်လွတ်တော်တဲ့ရောက်ရင်တက်မလို့သာအမတ်တွေကဟိုပယ်ချလိုက်မှာပေါ့ဒါကြောင့်မလို့ဒီတိုင်းမလုပ်နဲ့ထပ်ဝင်ဆိုင်ဆွေးနွေးပွဲလုပ်ရအောင်ဆိုတော့မှသူတို့ပြောတယ်ပြောတော့ဒါကိုဒေါ်ဆန်းစုကြည်ကလည်းလက်ခံလိုက်ပုံပေါ်တယ်အဲ့ဒီအဲ့လိုနီးနဲ့သူ့တော်ဘက်ကနေပြီးတော့မှ6ပွင့်ဆိုင်ဆွေးနွေးပွဲဟိုကန့်လှန့်တဲ့အခြေအနေတွေအဲ့ဒါဖြစ်ပေါ်လာတယ်ဒါပေမဲ့တကယ်တကယ်မှကြတော့အဲ့လိုမဟုတ်ဘူးသူကော်မတီတွေအဲမှာပါတီတစ်ခုချင်းစီအလိုက်ကသူတို့ဘာတွေပြင်ကျင်လဲဆိုတဲ့ဟာတွေကသူတို့တင်ပြထားပြီလားအဲ့ဒီမှာပြည်ခိုင်ပြိုးပါတီကစောစောစီစီကလေးကဒီပုံမှန်59ဆလုံးလို့
ပြီးတော့ပုံမှန်436တို့ပါလို့ဆိုတာသူတို့မပြင်းပြင်းဘူးဆိုတဲ့သဘောမျိုးသူတို့ကငကိုရပြောထားပြီးသားတယ်ဒါပေမဲ့အဲ့ဒါကိုဒေါ်ဆန်းစုကြည်ကတကယ်လို့တမလို့သားစီသားသဘောတူဤတဲ့ဆိုရင်ပြင်လို့ရမရောင်ရောင်သူနားရောင်ခဲ့တယ်နဲ့တူပါတယ်အဲနောက်ဆုံးကြတဲ့ခါကျတော့ဒါအားလုံးသိတဲ့အတိုင်းလက်တွေ့ပဲပေါ့နော်အခုတော့ဒေါ်ဆန်းစုကြည်ကချောက်ပွင့်ဆိုင်ဆွေးနွေးပွဲပြန်လည်စတင်ဖို့အ တမရောသားကိုယ်စားလှယ်တွေကြောင်းလို့ပြစ်တင်ဝေဖန်မှုတွေရှိပေမဲ့တကယ်လက်တွေ့ဖြစ်ပေါ်လာတဲ့အခြေအနေအရတမရောသားကိုယ်စားလှယ်များနဲ့ကာကွယ်ရေးဦးစီးချုပ်ကိုအပြစ်ပုံချလို့မရနိုင်လို့ဝေဖန်တာတွေလည်းရှိပါတယ်တကယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီဟာပြည်သူ၅သန်းရဲ့လက်မှတ်တွေကိုကောက်ယူနိုင်ခဲ့တယ်လို့ဘာကြောင့်လွတ်တော်တွင်မှာရဲရဲဝံ့ဝံ့ကိုယ်တိုင်ရေးဆွဲတဲ့ပြင်ဆင်ရေးဥပဒေမူကြမ်းကိုမတင်နိုင်တာလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။တော်ရရှင်များခင်ဗျာ။၂၀၂၅ရွေးကောက်ပွဲကိုစိတ်ဝင်စားသူတွေကတော့ NLD ပါတီနဲ့ဒေါအောင်ဆန်းစုကြည်တို့ရွေးကောက်ပွဲအပေါ်မှာဘယ်လိုသုံးသပ်ဆုံးဖြတ်မလဲဆိုတာကိုစောင့်ကြည့်နေကြတာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ကြားပြူပါတီကဦးရဲထွန်းကတော့သူ့ရဲ့လူမှုရေးစာမျက်နှာမှာကြိုးချီထားတဲ့လှေကြီးကိုဆက်ပြီးလှော်ကြမယ်လို့